နှစ်ပေါင်း60ကျော်လက်နက်ကင်တော်လှန်ရေးလှုပ်လာတဲ့ကရင်အမျိုးသားအစည်းအရုံး KNU ရဲ့အရေးပေါ်ဗဟိုကော်မတီအစည်းအဝေးနှီးကပ်လာချိန်မှာကရင်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ပြည်ပရောက်ကရင်အဖွဲ့အစည်းတွေကကရင်လက်နက်ကင်အဖွဲ့တွေရဲ့ပေါင်းစည်းမှုကိုထောက်ခံတဲ့သဘောထားကြေညာချက်တွေထုတ်ပြန်လာသလိုတိုင်းဒေသလက်နက်ကင်တပ်ပေါင်းစုဖြစ်တဲ့ UNFC အဖွဲ့တဲကနေခွဲမထွက်သွားဖို့တောင်းဆိုလာကြပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအင်းမာကသတင်းပေးပို့ထားပါတယ်။
မကြာခင်ကျင်းပဖို့ရှိနေတဲ့ကရင်မျိုးသားအစည်းအရုံးရဲ့အရေးပေါ်ဗဟိုကော်မတီအစည်းအဝေးမှာကရင်ခေါင်းဆောင်တွေကြားအမြင်ကွဲလွဲမှုတွေကိုဆွေးနွေးကြဖို့အတွက်ကအဓိကအကြောင်းအချက်လိုဖြစ်လာတာပါကရင်လက်နက်ကင်တွေကိုကရင်လူထုအခြေပြုအဖွဲ့အစည်းတွေကလည်းကရင်လူထုတွေရဲ့စံနှသဘောထားတွေကိုလေးစားလိုက်နာဖို့တင်ပြတောင်းဆိုမှုတွေလှုပ်လာပါတယ်အောက်တိုဘာလ19ရက်နေ့မှာတော့ကရင်အမျိုးသမီးအဖွဲ့3ဖွဲ့ကနေကရင်လက်နက်ကင်တွေရဲ့ပေါင်းစည်းဓာတွေကိုကြိုဆိုကြောင်းပြောဆိုထားပါတယ်အမျိုးသမီးအဖွဲ့ဝင်အင်အား4000ခွဲခန့်ရှိတဲ့ကရင်အမျိုးသမီးအစည်းအရုံးက North CEO 4ကတော့ငင်းငယ်ရေးလုပ်နေတဲ့ကာလမှာညီညွတ်ရေးဟာအရေးကြီးတဲ့အကြောင်းအခုလိုပြောပါဗျ။င
င်းငယ်ရေးလှုပ်ဆောင်နေတဲ့ကာလမှာအထူးသဖြင့်ကျမတို့ကရင်လူမျိုးတွေအလုံးစီးလုံးညီညွတ်မှုနဲ့ပူပေါင်းလှုပ်ဆောင်မှုဟာငင်းငယ်ရေးကိုအထောက်အကူဖြစ်နေလို့ကျမယုံကြည်ပါတယ်။ကျမတို့ကရင်လူမျိုးအတွက်လည်းအရေးကြီးတယ်။တကယ်လည်းလိုအပ်ပါတယ်။ဝမ်းလဲကြတယ်၊ကြိုလဲကြိုဆိုပါတယ်။ကျမတို့ပြင်တဲ့ကံအလုံးစစ်စစ်ရဲ့ရှိဖို့နဲ့ပူပေါင်းပါဝင်မှုရှိမှဒီငင်းချင်ရေလှုပ်ဆောင်နေရသူကိုအထောက်အပံ့ဖြစ်စေပါတယ်
ပြည်တွင်းအခြေစိုက်ကရင်ဝူမန်ယူနီယံကနော်အုံးလှကတော့ပြည်တွင်းစစ်အတွင်းမှာကရင်မျိုးသမီးတွေလိမ်မိုင်းဆိုင်ရာစော်ကားမှုတွေကြုံရတဲ့အတွက်ကရင်လက်နက်ကင်တွေညီညွတ်မယ်ဆိုရင်ကရင်အမျိုးသမီးတွေကိုကာကွယ်နိုင်မယ်လို့ဆိုပါတယ်
။ကွဲကွဲချက်ဖြစ်နေတာကိုပြန်ပေါင်းကြည့်နေတာအလုံးစံတာပဲ။ဒါကရင်လူတွေရင်စံတာပဲဖြစ်တယ်။ဖြစ်ပြနေရဒီမှာတက်ပတ်ပြနေရတိုင်းမှာကအများစုဒီမျိုးသမီးတွေအလုံးကအထမလင်းစံဖက်ခံမှုကစစ်ချက်ကအများဆုံးကျွလာဖြစ်တယ်။လည်းကရင်ချင်းချင်းဒီမှာကတိတ်မဖြစ်ဘူးကျမတို့တိတ်လောက်ပါတယ်ပေါ့နော်ရှိသေးတယ်မင်းနေပါတယ်အများစုကစစ်တပ်ကဖြစ်တဲ့အတွက်ဒါကိုကင်းချင်းချင်းဒေသမှာလည်းကရင်ပေါင်းကြည့်ရင်တော့ဒီကာကွယ်မှုတစ်ခုလည်းရနိုင်မျိုးမြန်လေးဒီအချက်မှာပါပါလိမ့်ရှင်
1949ခုနှစ်ကဖွဲ့စည်းထားတဲ့အမိကိုပြန်ယူပြီး KAF လို့ခေါ်တဲ့ကော်တူးလေတက်မတော်ဆိုတာကိုကရင်လက်နက်ကိုင်လေးဖွဲ့ကမကြခင်ကပဲစုစည်းပြီးပြန်လည်ဖွဲ့စည်းခဲ့ပါတယ်။ဒီလိုဖွဲ့စည်းမှုကိုနိုင်ငံတကာအသီးသီးမှရှိတဲ့နိုင်ငံတကာကရင်မျိုးသားအစည်းအရုံးကနေထောက်ခံခဲ့ပြီး KNU အနေနဲ့လည်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေခွဲမထွက်ဖို့အတွက်လည်းတိုက်တွန်းထားပါတယ်။ဒါဟာအာရှပစိဖိတ်နဲ့ဥရောပရောက်ကရင်နေအမေရိကန်နဲ့ကနေဒါရောက်ကရင်လူမျိုးတွေပါဝင်တဲ့နိုင်ငံတကာကရင်အမျိုးသားအစည်းအရုံး IKO ကတောင်းဆိုလိုက်တာဖြစ်ပြီးကရင်ခေါင်းဆောင်တွေအနေနဲ့မရှောင်လွှဲအပ်တဲ့သမိုင်းပေးတာဝန်အဖြစ်ပါဝင်ကြဖို့လည်းတောင်းဆိုထားတာပါဒီအပိုင်းအတွင်းမှာပဲအဖွဲ့ပေါင်း85ဖွဲ့ပါဝင်တဲ့ကရင်ပြည်သူဖော်ရံကိုကရင်ပြည်နယ်အတွင်းမှာနှစ်ရက်ကြာကျင်းပခဲ့ပြီးကရင်လက်နက်ကိုင်တွေအနေနဲ့ငြိမ်းချမ်းရေးတည်ဆောက်နေတဲ့ကာလမှာစီးပွားရေးရင်းနှီးမြှုပ်နှံမှုထက်ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်ကိုဦးစားပေးဖို့တောင်းဆိုထားပါတယ်ငြင်းငြမ်းမှုနဲ့တည်ငြိမ်မှုမရှိသေးတဲ့နေရာဒေသတွေမှာအကြီးစားရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်ဒေသခံလူမျိုးရဲ့သဘောထားတွေရယူဖို့အတွက်ကရင်ပြည်နယ်ပြည်သူဖိုရံကနေအကြံပြုထားပါဗျ။ပြီးခဲ့တဲ့လပိုင်းနေ့အတွင်းကကရင်လူမျိုးတွေရဲ့သဘောထားတွေကိုကရင်လက်နက်ကင်အဖွဲ့တွေစီကိုလိမ့်မှုပြီးပေးပို့ထားချက်မှာတော့ကရင်နယ်ခြားဆောင်တပ်တွေအပါအဝင်ကရင်လက်နက်ကင်တပ်တွေကိုညှို့ဖို့အတွက်တရားဝင်တောင်းဆိုခဲ့ပါဗျ။18နှစ်ကြာကရင်လက်နက်ကင်တပ်ဖွဲ့တွေအချင်းချင်းအပြန်အလှန်တိုက်ခိုက်နေမှုတွေကြောင့်မိဘမဲ့ဖြစ်ရသူတွေမုတ်ဆိုးမတွေဒုက္ခိတဖြစ်ရသူတွေဒုက္ခသည်ဖြစ်ရွှေ့ပြောင်းနေထိုင်ရသူတွေဖြစ်လာရကြောင်းပြည်သူတွေရဲ့ဒုက္ခတွေဟာကရင်ခေါင်းဆောင်တွေရဲ့မညီညွတ်မှုရဲ့အနှိဋ္ဌာယုံဖြစ်ကရင်လူထုကပြောဆိုထားပါတယ်မကြခင်ကျင်းပမဲ့ KNU ကရင်မျိုးသားအစည်းအရုံးရဲ့အရေးပေါ်ဗဟိုကော်မတီအစည်းအဝေးမှာတော့ UNFC ကနေနှုတ်မထွက်ရေးကအာသာမှုတွေဖြစ်လာနိုင်ပြီးကော်တူးလေတက်မတော်ကိစ္စကတော့နှစ်ဖက်အခြေတင်ဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့ယူဆကြောင်းကရင်ခေါင်းဆောင်တွေကြားခန့်မှန်းပြောဆိုမှုတွေရှိနေပါတယ်ရှင်